ဒီကနေ့မှာပြုလုပ်တဲ့ထိုင်းဝန်ကြီးချုပ်မစ္စတာဆူရာယုရဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကနိုင်ငံရေးပြဿနာကိုဖြေရှင်းဖို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဘန်ကီမွန်ကအထူးကိုယ်စားလွှတ်ပြီးတော့ထိုင်းနိုင်ငံအစိုးရကိုအကူအညီပေးဖို့တောင်းဆိုခဲ့တယ်လို့မစ္စတာဆူရာယုကအခုလိုစပြီးတော့ရှင်းပြပါဗျာ။ทาง
รัฐบาลไทยจะได้ทําหนังสือถึงรัฐบาลพม่าเพื่อเปิดโอกาสให้ผู้แทนพิเศษของสหประชาชาติได้เดินทางไปเยือน
ထိုင်းနိုင်ငံနေနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကမ်ဘာရီကိုမြန်မာနိုင်ငံကိုပြန်လည်ဝင်ရောက်ခွင့်ပေးဖို့လိုအပ်တဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်နိုင်ဖို့မစ္စတာကမ်ဘာရီကိုချွန့်ကျက်မရှိမြန်မာနိုင်ငံထဲမှာကြာနိုင်သမျှကြာအောင်နေထိုင်ခွင့်ပေးဖို့ဒီလအောက်တိုဘာလထဲမှာကိုပြည်ဝင်ခွင့်ပေးဖို့ထိုင်းအစိုးရအနေနဲ့မြန်မာအစ်စိုးရကိုစာရေးတောင်းဆိုမှာဖြစ်တယ်လို့မစ္စတာဆူရာယုကပြောတော်ဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာအမျိုးသားပြန်လည်တင်းမြတ်ရေးဖြစ်ပေါ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးကိုလည်းထိုင်းဝန်ကြီးချုပ်ကတိုက်တွန်းပြောကြားပါတယ
်။ผมได้เสนอไปก็คือเสนอให้ทางสหประชาชาติได้จัดให้มีการเจรจาเพื่อแก้ไขปัญหาพม่าโดย
ท้ายในงานนี้เนี่ยမြန်မာနိုင်ငံရေးဖြည့်ရှင်းမှုအာဆီယံမြန်မာတရုတ်အိန္ဒိယစတဲ့နိုင်ငံတွေပါဝင်တဲ့6နိုင်ငံဆွေးနွေးပွဲလို့ညှိနှိုင်းဖြည့်ရှင်းရေးဖြစ်လာဖို့ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ကြိုးပမ်းပေးဖို့လည်းတိုက်တွန်းပါကြောင်းဒါမှသာတိုးတက်အောင်မြင်နိုင်မှာဖြစ်တယ်လို့လည်းမစ္စတာဆူရာယုကပြောတော်တာဖြစ်ပါတယ်မြန်မာနိုင်ငံတဲကိုမစ္စတာကမ်ဘာရီနောက်တစ်ခေါက်ပြန်သွားရေးနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ကဆက်ပြောရမှာအချိန်ဇယားအကန့်အသတ်ဟာအလွန်အရေးကြီးတယ်လို့ဆိုပါတယ်အချိန်ဇယားတိတိကျကျရှိရင်တိုးတက်မှုရှိမရှိမြင်သာတယ်လို့လည်းဆိုပါတယ်အဲ့နောက်သတင်းထုတ်တွေရဲ့မေးမြန်းချက်တွေကိုဖြေကြားရမှာမစ္စတာဆူရာယုကထိုင်းနိုင်ငံအနေနဲ့လာမယ့်နိုဝင်ဘာစင်ကာပူအာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးကိစ္စကိုတင်ပြဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ်ကုလသမဂ္ဂကိုမတင်ပြခင်မှာမြန်မာပြည်ထနာဖြည့်ရှင်ရေးလက်တွေ့ကြကြထောက်ခံမှုရဖို့အာဆီယံမှာဆွေးနွေးဖို့လိုတယ်လို့လည်းဆိုပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကထိုင်းဝန်ကြီးချုပ်ကိုဒီကနေ့ပေးရတဲ့စာနဲ့ပတ်သက်လို့မေးမြန်းတဲ့မေးခွန်းကိုဖြေကြားရမှာဒီစာမှာထိုင်းနိုင်ငံအနေနဲ့မစ္စတာကမ်ဘာရီရဲ့လှုပ်ဆောင်ချက်အားလုံးကိုထောက်ခံကူညီပေးဖို့တောင်းဆိုထားပြီးထိုင်းနိုင်ငံကလည်းချွန်းချက်မရှိအပြည့်အဝထောက်ခံတယ်လို့ထိုင်းဝန်ကြီးချုပ်ကဖြေပါတယ်မစ္စတာကမ်ဘာရီရဲ့ပြီးခဲ့တဲ့မြန်မာခီးစဉ်မှာဒေါ်ဆန်းစုကြည်ဘက်ကနိုင်ငံရေးနဲ့ပတ်သက်တဲ့စာရွက်စာတမ်းအချက်အလက်တွေရှိနေခဲ့တယ်လို့ဆိုပါတယ်မစ္စတာကမ်ဘာရီဟာဒေါ်ဆန်းစုကြည်နဲ့နှစ်ကြိမ်တွေ့ခွင့်ရခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲနေတဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးတာပဲလုပ်ခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပြသွားပါတယ်ခင်ဗျာ။